ရွာလုံးကျွတ်မီးလောင်ခဲ့တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကဒီကဲမရွာကရွာသားတွေဟာတောတောင်တွေမှာခိုးလုံနေကြရပြီးတော့အကူအညီတွေလိုအပ်နေပါတယ်။သခိုင်းတိုင်းတဲကမင်းကင်းမြို့နယ်နဲ့တပရင်းမြို့နယ်တဲကကြီးရွာတွေကိုလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့လို့ဒေသခံတွေတောင်းတချီပြီးတော့ထွက်ပြေးနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ရွာလုံးကျွတ်နီးပါးမီးလောင်သွားတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမရွာကရွာသူရွာသားတွေဟာနီးစပ်ရာတောတောင်တွေမှာခိုးလုံနေရပြီးအကူအညီလိုအပ်နေကြတယ်လို့ကင်းမရွာကန်တူက VOE ကိုပြောပါတယ
်။အခက်အခဲကတော့လောလောဆယ်ဆယ်သူတို့မှကဟိုပြေးပြန်နေရာမရှိဘူးပေါ့နော်။ပြေးပြန်နေရာမရှိဘူးနောက်ပြီးတော့စားရေးတောက်ရေးအခက်အခဲဖြစ်တယ်မိုးရင်းကာလဖြစ်တဲ့အခါကျတော့မိုးရွာတဲ့အခါကျလို့ရှိလို့ဆိုရင်နေဖို့ထိုင်ဖို့အတွက်အခက်အခဲအများကြီးရှိတာပေါ့နော်ပြေးတဲ့နေရာမရှိဘူးဆိုတာကတော့ဟိုပြည်သူဆိုတာကတော့ကြောက်တယ်လေဒီကောင်တွေကဟိုတောနေရှာမှာတော့ဘာလို့အဲ့လောက်အဆင်ထိသူတို့ချင်းကြောက်တာတွေရှိတယ်လေချို့ရွာတွေကြတော့လေဒီမိတော်ရတဲ့ရွာသူရွာသားတွေဆိုလို့ဆိုရင်တိတ်လက်မခံရဲကြဘူးလေဘာဖြစ်လို့လဲဆိုတော့သူတို့ကအမှုပတ်လာမှာစိုးလို့လေအဲ့လိုမျိုးစစ်တပ်ကလူတွေကိုအဲ့လိုဒုက္ခပေးတာတခြားရွာကလက်မခံရဲအောင်သူတို့ကအဲ့လိုဒုက္ခပေးတာပါလက်ရှိကတော့ဒီလိုတောကျုံအောင်ရတော့ပဲရှောက်ပြီးတော့ပုံနေကျွန်တော်တို့လည်းရလလောက်လိုက်စုနေတယ်စုလို့မရသေးတဲ့အဖွဲ့တွေလည်းရှိတာပေါ့နော
်ဇွန်လ15ရက်နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တို့ကင်းမရွာအနီးမှာတိုက်ပွဲဖြစ်ပြီးဒေသခံ PDF တွေတက်ဆုတ်သွားတဲ့ကင်းမရွာဘက်မှာအပြန်အလှန်ပစ်ခတ်ခဲ့ကြတာပါအဲဒီနောက်ကင်းမကြီးရွာမီးလောင်လာမှာဒီရွာလုံးနီးပါးပျက်ကျခဲ့ပါတယ်လက်နက်ကင်အဖွဲ့တွေကဥကြော်သေးဆိုသူရဲ့နေအိမ်ကိုမီးရှို့ရွာကနေရွာမီးလောင်ခဲ့တာဖြစ်တယ်လို့စစ်တပ်ကသတင်းထုတ်ပြန်ပါတယ်ဒီဝအင်ဂျီ225လုံးနဲ့အင်ဂျီ100လောက်မီလောင်ကျွမ်းခဲ့ပြီးမီးရှို့ဖျက်ဆီးသူတွေကိုဖမ်းဆီးအရေးယူဖို့ဆောင်ရွက်နေတယ်လို့ပြောထားပါတယ်။ PDF အဖွဲ့ဘက်ကလည်းစစ်တပ်ကရွာကိုမီးရှို့တာလို့ဆွဆွဲထားပါတယ်။မီလောင်မှုအတွင်းတက်ကြီးရွယ်ဦးနှစ်ယောက်မီးထဲပါပြီးသေဆုံးခဲ့ပါတယ်။ကင်းမကြီးရွာမီလောင်တာနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းပြစ်တင်ဝေဖန်နေပါတယ်။စစ်ကောင်စီတပ်တွေကမီးရှို့တာဟာဒိုင်ယန်းသားလူမျိုးတွေနဲ့ဘာသာတရားတွေအားလုံးအပေါ်အရင်ကကျူးလွန်ခဲ့တဲ့ပုံစံတွေနဲ့ထပ်တူပြီးစစ်တပ်ဟာလူအသက်ကိုလုံးဝဂရုမစိုက်တာဆက်ပြီးတပ်သားနေတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်။စကိုင်းတိုင်းထဲမှာလည်းမင်းကင်းမြို့အနီးကဂျေးရွာတွေကိုဝင်ရှာလို့ဒေသခံတွေထွက်ပြေးတင်းရှောင်နေရတယ်လို့မင်းကင်းမြို့ကတူက VOE ကိုပြောပါတယ်
။ဒီနေ့မနေ့မှာဒီတော့ကနေမှာအင်းသာပေါင်းကြီးနေတာ။ယနေ့ဆင်းလာရဲ့ဆင်းလာပြီးမှမျိုးအပိုင်းမျိုးအပိုင်းမှာရှိတဲ့ဒီဇော်ရီကိုလို့ယူဇော်ဒီမျိုးဖွဲ့နေပြီးပေါ့မြှွေရတော့ကိုဇော်ရီကတုံရဲ့ချက်တုံကြီးဝါရဲ့ချက်ခဲတဲ့ဇော်တက်ကုန်းပိုင်းပြင်းပြင်းထက်ထက်ကုန်းကြီးတုံပါအဲကြီးဝါရဲ့အကုန်လုံးဇော်ရီကိုမြပါပါပြကြီးဝါကိုကလေးပါမကျအကုန်လုံးထပ်ပြီးနေရတယ်ပုံဝါမှာဆိုရင်လည်းဆိုင်ကျဲမကြီးကြီးဝါရယ်ကွာပြီးတော့သူဟိုဆန့်ကျင်နေအာနာဒိမှုကိုဆန့်ကျင်နေဆိုပြီးမှပြည်သူရဲ့အိမ်တွေကိုအကုန်လုံးဖျက်ဆီးသွားတယ်။ဒီလိုမျိုးတွေနဲ့ဒီပြည်သူတွေကလည်းယူသွားပြီးမှမလို့အတော့ပစ္စည်းနဲ့တည်းများကိုလည်းအကုန်လုံးချက်ချိုးသွားတယ်။အခုမျိုးမှာကြောက်ခဲတဲ့ရွာမှာဝင်ပြီးမှရှာဖွေပြီးမှအကုန်လုံးရောင်းမှုဖျက်ဆီးလုပ်နေတယ်။ရွာရဲ့အစုံတနေရာမှာရှိတဲ့အိမ်တွေမှာလည်းသူကတော့မကင်းနဲ့ခင်ပြီးမှမရှောင်နိုင်တော့တဲ့အိမ်ပေါ်မှာလည်း
ဇွန်လ15ရက်နေ့ကစစ်ကောင်စီတပ်နဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်အနီးအနားကကျွော်တွေကိုဒီကနေ့လိုက်လံစီနင်းရှာဖွေနေတာပါဒါ့အပြင်စကိုင်းတိုင်းတပဲရင်ဘက်ကကျွော်တွေမှလည်းစစ်တပ်ဝင်ရောက်လာတဲ့အတွက်ဒေသခံတောင်းနဲ့ချီထွက်ပြေးနေရတယ်လို့တပဲရင်မျိုးကန်တူကပြောပါတယ
်ဇွန်လရဲ့ကျွော်ရဲ့မင်းကြီးရဲ့ခမ်းမ်းကြီးအဲခမ်းမ်းကြီးကို10ရွာလောက်ရှိတယ်ကျွန်တော်ထွက်ပြေးနေရတပြေးနေရတာပဲအဲရားတော့နေရဘူးတယောက်မှမရှိတာဝင်ချတဲ့အိမ်တွေကိုအိမ်ရဲ့ပြန်ဆိုင်မှုတွေဖြတ်ပြစ်သွားတာရှိတယ်ဝင်မူချတယ်သူတို့နေနေတာရှင်စားနေရရှင်စားသွားတယ်စားရမရှိရင်ကိုဖြတ်ပြစ်သွားတယ်စံနေပါလေဝင်ရချတယ်ကိုဖြတ်ပြစ်သွားတယ်ရွာသားကြီးမင်းကြီးက6ရောက်ဖမ်းလာတယ်လို့ကြားတယ
်တပဲမျိုးနဲ့ရင်ကျေးရွာမှာပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်နဲ့ဒေသခံ PDF တွေအပြန်အလှန်ပစ်ခတ်ကြပြီးတဲ့နောက်စစ်တပ်ကကျေးရွာတွေမှာဝင်ရှာနေတာပါဒါ့အပြင်ရဟရင်တွေနဲ့ပါကောင်းငင်ကစောင့်ကြည့်တာတွေရှိပါတယ်တပဲမျိုးကကျေးရွာတွေမှာစစ်ကောင်စီနဲ့နှိစက်သူတွေမကြကနာဆိုသလိုအသက်ခံရတဲ့အတွက်အခုလိုဝင်ရှာတာတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ